American ကမ္ဘာသတင်းမီဒီယာဌာန USAGM ရဲ့အကြီးအကဲတစ်ဖြစ်လာတဲ့ Michael Peck ကဗိုလ်တပုနေမှာအရှေ့လဲပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှသံ RFA နဲ့လွတ်လပ်တဲ့ဥရောပအသံ Cuba အသံလွင့်ဌာနဆိုင်ရာရုံးနဲ့ Open Technology Fund ဌာနတွေရဲ့အကြီးအကဲတွေကိုယာရုကနဲ့ထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်း American Party ကြီးနှစ်စလုံးကလွှတ်တော်အမတ်တွေကပြောကြားကြပါတယ်Democratic Party ဝင်တွေဖြစ်တဲ့အောက်လွတ်တော်ရာသုံးမှန်းချေငွေရှင်းဆိုင်ရာကော်မတီဥက္ကဋ္ဌနီတာလိုဝင်နဲ့အောက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအီလီယတ်အင်ဂယ်တို့က Mr. Peck ဟာသူအလုပ်ဆောက်ဝင်တဲ့ပထမသတင်းပတ်ထဲမှာပဲအခုလိုပြင်းပြင်းထန်ထန်အရေးယူခဲ့တာအတွက်အံ့ဩရကြောင်းနဲ့ဒီမိုကရေစီနဲ့လွတ်လပ်မှုအတွက်ထောက်တိုင်တစ်ခုဖြစ်တဲ့သတင်းလွတ်လပ်ခွင့်ကိုကာကွယ်ပြီးမြင့်တင်ပေးဖို့ထက်သမ္မတ Trump အစိုးရအဖွဲ့ရဲ့နိုင်ငံရေးစင်တာကိုဦးစားပေးဖို့ဦးတည်ပြီးဒီဌာနကိုဦးဆောင်မှာအထူးစိုးရိမ်တယ်လို့ပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အောက်လွတ်တော်နိုင်ငံခြားရေးကော်မတီက Republican ခေါင်းဆောင် Michael McCaul နဲ့ Republican ထက်လွတ်တော်မှ Marsha Blackburn တို့ကလည်း Open Technology Fund ဌာနအကြီးအကဲကိုအလုပ်ဖြုတ်ပြစ်တာအတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။